မြန်မာနိုင်ငံအဇီကာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ကြိုတင်ပြင်ဆင်ထားခြင်းမရှိသေးကြောင်းကျန်းမာရေးကျွမ်းကျင်ပညာရှင်တဦးကပြောလိုက်ပါတယ်လွန်လောက်တဲ့ရန်ပုံငွေမရှိတာကြောင့်ကျန်းမာရေးဝန်ကြီးဌာနကကူးစက်ရောဂါနှိမ်နှင်းရေးလုပ်ကိုင်ရမှာအားနည်းနေသေးကြောင်းအချိန်ပိုအလုပ်လုပ်နေကြတဲ့ဆရာဝန်တွေကလည်းပုံမှန်ကျန်းမာရေးဆေးစစ်တာမျိုးတွေကိုယ်ဝန်ဆောင်အမျိုးသမီးတွေဆေးစစ်မှုမှာလည်းအားနည်းနေသေးကြောင်းလူတွေဟာအန္တရာယ်ကြားမှာနေနေကြရတယ်လို့သူကပြောပါတယ်ချင်းကားတစ်ဆင့်ရောဂါကူးစက်ပြီးဒေသအတွင်းအလင်းမြန်ပြန့်နှံ့နေတဲ့ကူးစက်ရောဂါမျိုးတွေမြန်မာနိုင်ငံမှာလည်းဖြစ်လာဖို့အလားအလာတွေရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဒေါက်တာ George M. Luna ကသတိပေးလိုက်ပါတယ်။ VNN နိုင်ငံမှာခြင်ရောက်ဖြစ်နေတဲ့ကူးစက်ရောဂါနှစ်ဆတိုးနေပြီးထိုင်းနိုင်ငံမှာဒီတစ်ပတ်တည်းဒီလိုကူးစက်ရောဂါတဲ့နောက်ထပ်33ဦးထပ်တွေ့နေချိန်မှာဒေါက်တာ Luna ကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။ဇီကာဗိုးဟာအစားပြစ်ခြင်းကစားလို့နိုင်ငံနဲ့ဒေသပေါင်း60ကိုပြန့်နှံ့ခဲ့ပြီးမနေ့တုန်းကမှဘရာဇီးနိုင်ငံမှာဇီကာဗိုးကိုနောက်ဆုံးထပ်မံတွေ့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကဇီကာဗိုးရှိတဲ့ကိုယ်ဝန်ဆောင်နိုင်ငံသားသူအမျိုးသမီးတူကိုတွေ့ခဲ့ပြီးနောက်မှာဒီရောဂါပိုးနဲ့ပတ်သက်လို့စောင့်ကြည့်တာချင်းနေနေရေးတွေကိုတိုးမြင့်လှုပ်ဆောင်လာခဲ့ပါတယ်။ဒါပေမဲ့ကိုယ်ဝန်ဆောင်တွေပြည်သူစေယုံကဆရာဝန်တွေအစိုးရအရာရှိတွေစုစုပေါင်းဒရာစင်ကျော်ကိုတွေ့ဆုံမေးမြန်းကြည့်ရမှာတော့လူ50တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာရောဂါကူးစက်မှုတားမြစ်နိုင်ရေးအတွက်အစိုးရကကြိုးပမ်းနေစေပဲလို့သူတို့ကပြောပါတယ်။စီအုပ်ချုပ်ရေးစနစ်အောက်နှစ်ပေါင်း50လောက်နေလာရတဲ့မြန်မာနိုင်ငံဟာစီးပွားရေးကဏ္ဍမှာရောအထူးသဖြင့်ကျန်းမာရေးနဲ့ပညာရေးကဏ္ဍမှာနေကြခဲ့ရပါတယ်။မြန်မာနိုင်ငံကလူပေါင်း1000မှာဆရာဝန်တဦးသာချီပေးနိုင်တဲ့နိုင်ငံဖြစ်ပြီးဒါဟာကာဇက်စတန်နိုင်ငံထက်6ဆလောက်နေကြနေတယ်လို့ WHO အဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရသိရပါတယ်ခင်ဗျာ။